မင်္ဂလာပါရှင့်ဒေါက်တာသက်သက်ခိုင
်မင်္ဂလာပါမတ်သိန်းကြီး
ဟုတ်ကဲ့အဲ့တော့အခုဒီတက်မတော်ကတစ်နှစ်အာဏာယူလိုက်တဲ့အပေါ်မှာအဲဒေါက်တာသက်သက်ခိုင်အနေနဲ့သဘောတူတယ်သဘောမတူဘူးဆိုပြီးတော့များဟိုပြက်ပြက်သားသားမှတ်ချက်မျိုးပေးနိုင်မှာသလားရှင
့်ဟိုဘသူမှတော့လေဟိုတက်မတော်ကနေအာဏာသိမ်းတာတော့ဘယ်နိုင်ငံသားမှတော့သဘောတူတာမဟုတ်ဘူးပေါ့နော်အဲသို့တော်လည်းဘာကြောင့်ဖြစ်ခဲ့ရတာလဲဆိုတာတွေကျမတို့ဟိုပြန်ပြီးတော့မှတုံးသက်ဖို့လိုတာပေါ့နော်။အဲကျမထင်တာတော့ဟိုတက်မတော်လဲပေါ့နော်။ပြီးခဲ့တဲ့9နှစ်တုန်းကတက်မတော်လဲဟိုတော်တော်လေးကိုပြည်သူလူထုကနေပြီးတော့မှ Facebook တွေပါဟိုဟာပေါ့နော်။အမုန်းစကားတွေပြောပြီးတော့တော်တော်လေးပြောခံရတဲ့အခါကျတော့တက်မတော်ကလည်းဟိုအာဏာသိမ်းခြင်းမှမဟုတ်ဘူးလို့တောင်ကျမထင်ပါတယ်ရှင်။အဲဘယ်သူမဆိုပြည်သူလူထုချစ်ခင်ယုံကြည်တဲ့ချစ်ခင်ယုံကြည်တဲ့တက်မတော်ပဲဖြစ်ချင်ပါပဲလေ။အဲဆိုတော့အာနာသိမ့်ချင်မှာမဟုတ်ဘူးဒါပေမဲ့အဲဒီနေ့ဒီချိန်မှာတော့အာနာသိမ့်တဲ့ဖြစ်ဖြစ်သွားတယ်ပေါ့နော်ဒါကတော့ဟိုမလိုလားအပ်တဲ့အခြေအနေတစ်ခုကိုစိုက်ရောက်သွားတယ်လို့ကျွန်မသုံးသပ်ပါတယ်ရှင
်ဟုတ်ကဲ့အဲ့တော့ဒီလောက်အခြေအနေပေါ့နော်ဒါတက်မတော်ကအာနာရယူတဲ့အခြေအနေမျိုးထိဘာကြောင့်ရောက်လာရတယ်လို့ဒေါက်တာသက်သက်ခိုင်ရှုမြင်ပါတယ်ရှင
်ဟိုအဓိကတော့ဒီလိုပေါ့ရှင်ဟိုကျွန်မတို့အော်မြန်မာနိုင်ငံကဒီစစ်အာဏာရှင်အောက်မှာနေခဲ့ရတယ်အဲပြီးလို့ရှိရင်လူမှုစီးပွားဖွံ့ဖြိုးတိုးတက်ခြင်းနဲ့အကန့်အသတ်တွေနဲ့ပဲရှိခဲ့ပြီးတော့မှဒီဆင်းရဲမွဲတေမှုတွေလည်းရှိတော့ပြည်သူလူထုတွေကနေပြီးတော့မှယဟန်းရှင်လူပြည်သူအပေါင်းကနေပြီးတော့မှဒီမိုကရေစီနဲ့တွားကျင်တယ်ဆိုတာတော့တိုင်းရင်းသားတွေကလည်းဖက်ဒရယ်နဲ့တွားကျင်တယ်ဆိုတာဒါပြည်သူလူထုရဲ့စံတဖြစ်တယ်ပေါ့နော
်အ
ဲဆိုလို့ရှိရင်ဒီပြည်သူလူထုရဲ့စံတအတွက်ကိုဒီစစ်အာဏာရှင်ကနေပြီးတော့မှတကယ်ချင်းပြည့်ချက်ပြည့်ဒီမိုကရေစီတော်ဖို့အတွက်ကိုဟိုဒီဟာဟိုပါ2008ဖွဲ့စည်းပုံနဲ့ကျွန်တော်တို့စပြီးတော့မှတာထွက်တာပေါ့နော်ဟ
ုတ်က
ဲ့တာထွက်တဲ့အခါကျတော့ခုနစစ်အာဏာရှင်စနစ်ကနေဒင်းပြည့်ချက်ပြည့်ဒီမိုကရေစီထိတော်ဖို့ဆိုလို့ရှိရင်ကြားမှာအသွင်ကူးပြောင်းတဲ့ကာလအတွက်2008ဖွဲ့စည်းပုံနဲ့စပြီးထွက်တာပေါ့နော
်ဟုတ်ကဲ့
ထွက်တဲ့အချိန်မှာထွက်တဲ့အချိန်မှာဘာပဲပြောပြောဟိုဒီ2008ဖွဲ့စည်းပုံကတော့ဒီမိုကရေစီတရားရဂိုင်လုံးပေးထားတာမဟုတ်သေးဘူးပေါ့နော
်အ
ဲသို့တော်လည်းအ ਨੇ ဆုံးတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်တွေရှိပြီးနိုင်ငံရေးပါတီတွေဒီပတ်ပုံတင်လို့ရတယ်ပြီးရွေးကောက်ပွဲတွေရှိလာတယ်နောက်ရွေးကောက်ခံကိုယ်စားလှယ်တွေရှိလာတယ်ပြည်သူရွေးချယ်တဲ့ပြည်သူအစိုးရတွေတက်လာတယ်ပေါ့နော်ဒါတွေက2008ဖွဲ့စည်းပုံရဲ့ပေးထားချက်ထဲကနေကောင်းတဲ့အချက်တွေပေါ့ရှင်အဲတပြိုင်နက်တည်းမှာလည်း2008ဖွဲ့စည်းပုံပြင်ရန်နေလည်းအများကြီးရှိတာပေါ့နော
်
အဲ့လိုပြင်ဖို့အတွက်ကတော့အဓိကချက်ကတော့ဘာလဲဆိုလို့ရှိရင်တပ်မတော်ကနေပြီးတော့မှနိုင်ငံရေးတွေကနေထွက်ခွာဖို့လို့အတွက်ဒါပြည်သူလူထုကစံတရှိတာပေါ့အဲကြတော့တပ်မတော်ကိုယ်တိုင်ကလည်းဟိုပြည်သူလူထုဟိုပါပေါ့နော်ပြည်သူလူထုချစ်ခင်မြတ်နိုးတဲ့ယုံကြည်တဲ့တပ်မတော်ဖြစ်ချင်ပါပဲဆိုတော့ကျမတို့ကဘာလုပ်တင်လဲဆိုလို့ရှိရင်ဟိုပါပေါ့ရှင်ဒီတပ်မတော်ကိုဂုံတိတ်ခါရှိရှိနဲ့နိုင်ငံရေးတွေကနေထွက်သွားနိုင်အောင်ဝိုင်းပြီးကူညီတဲ့နယ်လို့ကျမထင်တာပေါ့နော်ဟိုဒီနေ့ဒီအချိန်မှာတော့ဒီတပ်မတော်ကနေတနစ်အာဏာရယူလိုက်ရတဲ့အချိန်နေရတော့အဓိကနောက်ခံအကြောင်းတရားကတော့ဟိုအာဃာတတရားတွေရှိနေကြသေးတယ်လို့ကျွန်မထင်တယ်ပေါ့နော်
အဲ့တော့ဒီ NLD အစိုးရဟာဆိုလို့ရှိရင်ဒါလူထုထောက်ခံမှုကဒါအပြည့်အဝရတယ်ဆိုတဲ့အနေအထားမှာရှိပါတယ်ဆိုတော့ဒီလူထုထောက်ခံမှုရတဲ့အနေအထားမှာဒီအရက်ဖက်စစ်ဖက်ဆက်ဆံရေးဆိုတဲ့ဟာကိုဒီပြီးခဲ့တဲ့9နှစ်တာကာလအတွင်းပေါ့နော်ဟိုဘလောက်တည်ဆောက်နိုင်ခဲ့ပါသလဲ
ကျမမြင်တာတော့မတိဆောက်ခဲ့နိုင်ဘူးရှင်။ဟိုပေါ့3နေရာရှိတာပေါ့နော်။အဲနံပါတ်1ကဘာလဲဆိုလို့ရှိရင်ဒီငိမ့်ချမ်းရေးဆွေးနွေးပွဲတွေမှာတကယ်တမ်းဆိုလို့ရှိရင်ဒါပြည်သူကရွေးကောက်လိုက်တဲ့အစိုးရပြည်သူအစိုးရလို့ပြောလို့ရှိရင်တပ်မတော်ဒီလေငါတို့အစိုးရရဲ့တပ်မတော်ဖြစ်တယ်။အစိုးရရဲ့အစိတ်ပိုင်းတစ်ခုဖြစ်တယ်ပေါ့နော်။ပြီးလို့ရှိရင်တပ်နဲ့အစိုးရနဲ့ကညှိနှိုင်းပြီးလို့ရှိရင်တပ်နဲ့အစိုးရနဲ့ပေါင်းပြီးတော့မှဟိုတိုင်းရင်းသားလက်နက်ကင်တွေနဲ့ညှိနှိုင်းရမှာပေါ့နော်အဲ့ဒီငိမ့်ချင်းရေးဖြစ်စင်မှာလဲဟိုတက်တဲ့အစိုးရနဲ့ပူးပေါင်းဆောင်ရွက်မှုဟိုနည်းတယ်လို့ကျမကတော့အပြင်ကနေမြင်တယ်ပေါ့နော
်
အဲပြီးလို့ရှိရင်လွတ်တော်တွင်ပေါ့နော်လွတ်တော်တွင်မှာလဲအဲလွတ်တော်တွင်မှာလဲဟိုတက်တဲ့ဒီဟိုပေါ့ရှင်အရတားဟိုပေါ့နော်ရွေးကောက်ခံကိုယ်စားလှယ်တွေနဲ့ကြားထဲမှာပို့တိုက်မှုတွေခဏခဏဖြစ်တာပေါ့နော
်
အဓိကတော့အခြေခံဥပဒေပြင်ဆင်ရေးကိစ္စတွေဘာတွေမှာဆိုလို့ရှိရင်တော်တော်လေးမချောမွေ့ပဲနဲ့ရလတ်လည်းမထွက်ခဲ့ဘူးပေါ့နော
်
အဲ့ဒါရှိတယ်အဲနောက်တစ်ခုကတော့အစိုးရထဲမှာပေါ့ရှင်ဒီအစိုးရထဲမှာလည်းအဲ့လိုကာလုံနေပါတွေခေါ်တာတို့ဘာတို့ပေါ့နော်ဆို NLD ဘက်ကတော့ကာလုံကိုမခေါ်ဖို့ကိုစိတ်ပိုင်းဖြတ်ထားတဲ့သဘောပေါ့နော်တကယ်တမ်းကျွန်မမြင်တာတော့ဒါအရက်ဖက်စစ်ဖက်ဆက်ဆံရေးအတွက်ကို ဒါရန်တရားတစ်ခုဖြစ်တယ်ပေါ့နော်ဒီကာကွယ်ရေးနဲ့နိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးကောင်စီဆိုတာပေါ့လေအဓိကတော့အပြန်အလှန်အတိအမှတ်ပြုပြီးတော့အပြန်အလှန်လေးစားမှုကိုနဲ့နဲ့ဒီဒီအလုပ်ငန်းကွင်ဆက်ဆံရေးပေါ့နော်အလုပ်သဘောဆက်ဆံရေးမတိဆောက်ခဲ့နိုင်ဘူးပေါ့နော်ပြီးခဲ့တဲ့5နှစ်ကအ
ဲ့တော့ဒီခုနကဒီဒေါက်တာသက်သက်ခိုင်ပြောသလိုပဲ NLD ဟာစစ်ဖက်အရက်ဖက်ဆက်ဆံရေးကိုဒါကြီးကြီးရောက်ရောက်ပေါ့နော်မလုံနိုင်ခဲ့ဘူးဆိုပေမဲ့ဒီနိုင်ငံတကာနယ်ပယ်မှာဆိုလို့ရှိရင်ရခိုင်ရေးကိစ္စနောက်တစ်ခါဒီပြည်တွင်းစစ်တေနဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်ဟာဆိုလို့ရှိရင်စစ်တပ်အပေါ်မှာမဝေဖန်ဘူးဆိုပြီးတော့စစ်တပ်နဲ့ဟိုပို့ပြီးတော့စစ်တပ်နဲ့ပို့ပြီးတော့စစ်တပ်ဘက်ကရက်တည်တယ်ဆိုတဲ့သဘောမျိုးဝေဖန်မှုတွေလည်းရှိပါတယ်ဆိုတော့ဟိုလက်တွေ့အဖြစ်လဲဒါစစ်တပ်နဲ့ကမပြေလည်နေဘူးနိုင်ငံတကာမျက်နှာစာမှာလည်းဒါစစ်တပ်နဲ့သိပ်ပြီးတော့စစ်တပ်ဘက်ကပါနေတယ်ဆိုပြီးတော့လည်းဝေဖန်ခံနေရတယ်ဆိုတဲ့အခြေအနေမျိုးဖြစ်နေတော့ဒီအခြေအနေမျိုးကအစ်အမှန်ပေါ့နော်ဒေါ်သက်သက်ခိုင်တို့ဘယ်လိုများမြင်ပါလဲရှင
်အာဒီစုအနေနဲ့ပြည်သူလူထုရဲ့အကြိုက်ကိုဟိုပြည်သူလူထုရဲ့စံတအတိုင်းဟိုလောက်ရတာလို့ထင်တယ်လေဒါပေမဲ့နိုင်ငံတကာကတော့ဘယ်လိုထင်လဲဆိုရင်တပ်ကိုဟိုကာစီကာစီလုတ်ပေးတယ်လို့ထင်ကောင်းထင်မှာပေါ့နော်တကယ်တမ်းကျတော့တပ်နဲ့အရက်ဖက်စစ်ဖက်ဆက်ဆံရေးကတော်တော်လေးပြီးခဲ့တဲ့9နှစ်မှာယိုယွင်းသွားတယ်ပေါ့နော်ယိုယွင်းတာခုနကကျမပြောတာအစိုးရထဲမှာလည်းတုံးနေရရှိတယ်လို့ပြည်သူထဲမှာလည်း Facebook တွေပေါ်မှာကြည့်လိုက်လို့ရှိရင်စိတ်မကောင်းစရာကဒီတပ်နဲ့ပြည်သူနဲ့စိတ်ဝန်းကွဲနေတာပေါ့နော်ဆိုလို့ရှိရင်အနီမဟုတ်တဲ့သူတိုင်းကိုအစိမ့်လို့သတ်မှတ်တယ်အစိမ့်မဟုတ်တဲ့သူတိုင်းကအနီဖြစ်တယ်အနီနဲ့အစိမ့်မဲ့ရှိတယ်ဆိုပြီးတော့မှအဲဒီတိတ်ကုံမှဒီပြည်သူလူထုကြားထဲမှာအဲအကြောင်းကြီးရှိနေတာပေါ့နော်။ဟောပြည်သူလူထုအချင်းချင်းချစ်ခင်ရင်းနှီးမှုမရှိဘဲနဲ့အပြန်အလှန်ဟောအမုန်းစကားတွေနဲ့အပြန်အလှန်ထိုးနဲ့တိုက်ခိုက်နေကြတာဒါတွေကဟောတွေ့ရတယ်ပေါ့
။ဟုတ်ကဲ့ပါရှင်။ပြည်သူရှေ့ဆောင်ပါတီဥက္ကဋ္ဌဒေါက်တာသက်သက်ခိုင်အထူးပဲကျေးဇူးတင်ပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။